လက်ရှိသမရဦးသိန်းစိတ်အစိုးရဟာပထမအကြိမ်ပြည်တော်စုလွှတ်တော်ကိုသာတာဝန်ခံပြီးဖေဖော်ဝါရီလ1ရက်နေ့ကစတင်လိုက်တဲ့ဒုတိယအကြိမ်လွှတ်တော်ကိုတာဝန်ခံခြင်းရှိမရှိဆိုတဲ့အပေါ်မိဂုဉ္ဇဉ်နဲ့အတူဝေဖန်ထောက်ပြချက်တွေအများအပြားထွက်လာပါတယ်။ဒါကလည်း NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကလက်ရှိအစိုးရတည်ထောင်ကာလအတွင်းမှာအစိုးရလုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်ငန်းတွေအဖြစ်အလင်းစလူလွှဲပြောင်းတာတွေမလုပ်ဖို့ဆိုတဲ့အရေးကြီးဆိုတော့ကိုလွှတ်တော်မှာတင်ပြီးတဲ့နောက်ထွက်ပေါ်လာတဲ့ဖြစ်ရပ်တစ်ခုလည်းဖြစ်ပါတယ်။ဒုတိယကြိမ်လွှတ်တော်ကိုလက်ရှိသမ္မတကတာဝန်ခံခြင်းရှိမရှိဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေအရပြန်လည်သုံးသပ်ရမယ့်ကိစ္စဖြစ်တယ်လို့သမ္မတရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်ကြံကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရထွက်ရဲ့ပြောဆိုချက်အပေါ်မှာတော့ NLD ပါတီရဲ့ပြောခွင့်ရသူတဦးလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဦးညံ့ဝင်းရဲ့သုံးသပ်ချက်ကိုကြင်ကြည့်ရအောင်ပါရှင်
။သူတို့ကအဲ့ဒါကိုကျွန်တော်တို့ NLD လွှတ်တော်ဆိုပြီးတော့စဉ်းစားနေလို့ဒီလိုဖြစ်နေတာ။ဒါ NLD လွှတ်တော်မဟုတ်ဘူး။ဒီကရေးလာတဲ့ဒီလူလွှတ်တော်ပဲ။သူတို့ကလည်းဒီသူလွတ်တော်အောင်ကသူ့အဖွဲ့ပဲလေ။အဲတော့အခုနောက်လို့ပြောဆိုတာဥပဒေရလည်းမှန်ကန်မှုမရှိပါဘူး
။ဒါပြင်လည်းဒုတိယအကြိမ်လွတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရအဖွဲ့တွေကတွားရောက်ဖြစ်ရှင်းတာဆွေးနွေးတာတွေကိုဆိုင်းငံ့ထားတယ်လို့အစိုးရအဖွဲ့ကဆုံးဖြတ်ထားတာနဲ့ပတ်သက်လို့လည်းဥညာဝင်းရဲ့အမြင်ကတော့
ကိုယ့်ဘက်ကမှန်ကန်မှုမရှိလို့မလားရဲတာလို့ပဲဒီလိုပဲစဉ်းစားမိပါတယ်။ကျွန်တော်တို့အသွင်ပြောင်းရင်းရင်းနဲ့ပတ်သက်တဲ့ကြံ့ခန့်ချက်ဥပဒေမရှိဘူးဖြစ်ဥပဒေရှိတယ်မှာဒါပေမဲ့ဥပဒေမရှိလို့ဒီလိုလုံ့ွင့်ရတယ်လို့ကျွန်တော်ပြောချင်တာမဟုတ်ဘူး။ဥပဒေမရှိမလို့သူကလည်းအစိုးရဆိုတော့ဗာလဲ government servant ပဲ။ပြည်သူဝန်ထမ်းပဲ။ပြည်သူတွေအားလုံးနဲ့တာဝန်ရှိတယ်လို့သူတို့အစိုးရမှလည်းတာဝန်ရှိ။ဒီအားနဲ့ပတ်သက်ပြီးတော့မိမိဘက်ကဘာမှသက်သေနာမရှိဘူးဆိုရင်လည်းအားကြောင့်မချင်းရဲတာ။ဒါပဲစဉ်းစားလို့ရမယ
်။ NLD ပါတီရဲ့ပြောခွင့်ရသူဦးညံဝင်းရဲ့သုံးသက်ချက်ပါရှင်။ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်203အရသမရဟာပြည်တော်စုလွှတ်တော်ကိုတာဝန်ခံရမယ်ဆိုတဲ့အတွက်ကြောင့်ဘယ်အကျင့်ဘယ်လွှတ်တော်ကိုပဲဖြစ်ဖြစ်သမရကတာဝန်ခံတာဝန်ယူရမှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်ဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးကိုနီကထောက်ပြပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်203မှာရေးထားတာတော်တော်ရှင်းပါတယ်နိုင်ငံတော်သမရသည်ပြည်တော်စုလွှတ်တော်ကိုတာဝန်ခံရမည်တဲ့အဲဒီမှာသိရှင်းနေတဲ့ချက်ကပထမပြည်တော်စုလွှတ်တော်တို့ဒုတိယပြည်တော်စုလွှတ်တော်တို့ဒီလိုစကားလုံးတွေမပါဘူးပြည်တော်စုလွှတ်တော်ကိုတာဝန်ခံရမယ်ဆိုတဲ့စကားတစ်လုံးပဲပါပါအဲ့တော့အခုလက်ရှိလွတ်တော်ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့တရားဝင်လွတ်တော်ဖြစ်ပါတယ်။အဲ့တော့နိုင်ငံတော်သမ္မတကြီးဦးသိန်းစိန်ဟာလည်းပဲအခုအချိန်ထိတရားဝင်သမ္မတတာဝန်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲ့တော့ဖွဲ့စည်းပုံအခြေအဥပဒေပုံမှန်61အရသမ္မတရဲ့တက်တန်းဟာငန်းနှစ်ဖြစ်တော်လည်းပဲအဲနောက်အစိုးရအဖွဲ့ဖွဲ့ပြီးဒီအထိသူကဆက်လက်တာဝန်ထမ်းဆောင်ရမယ်လို့ရေးထားတဲ့အတွက်အခုလောလောဆယ်နိုင်ငံတော်သမ္မတတာဝန်ကိုဦးသိန်းစိန်ဟာထမ်းဆောင်နေစေဖြစ်ပါတယ်။ဒါတာဝန်ထမ်းဆောင်နေစေသမရဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့လွှတ်တော်ကသူတာဝန်ခံရပါမယ်
။အခုဆိုရင်အစိုးရအဖွဲ့ကလွှတ်တော်အတွင်းကအရေးကြီးတဲ့အဆိုတွေနဲ့ပတ်သက်ပြီးတွားရောက်ဖြေရှင်းတာတွေကိုဆိုင်းငံ့ထားတာဟာဖွဲ့စည်းပုံအခြေခံဥပဒေကိုမလိုက်နာတာဖြစ်တယ်လို့လည်းဦးကိုနီကထောက်ပြပါတယ်
။ဟောဥပဒေကြောင့်အရာကတော့တွားရမယ်ရှင်းရမယ်။အဲ့ဒါကိုမတွားဘူးမရှင်းဘူးဆိုရင်တော့အဲ့ဒီပြဿနာဟာသူတို့ဘက်ကရှင်းဖို့လင်းဖို့ခက်ခဲတဲ့ပြဿနာဖြစ်လို့မတော်ရလို့ပဲဒီလိုပဲကောက်ချက်ဆွဲရပါပဲဗျာမဖြေလို့မရဘူးမတော်လို့မရဘူးတကယ်လို့ပြက်ွက်တယ်အဲ့တော့တာဝန်ကိုမလိုက်နာမဆောင်ရွက်ဘူးဆိုလို့ရှိရင်တိုင်းနာဆောင်ရွက်တဲ့နေရာမှာဥပဒေနဲ့အညီမဆောင်ရွက်ဘူးဆိုလို့ရှိရင်သူတို့ကအေးအေးလို့ရတယ်အဲ့ဒါတော့ဆွဆွဲပြစ်တင်နေနည်းနဲ့ပေါ့ဗျာ
ဒါကတော့တရားလွှတ်တော်ရှေ့နေဦးကိုနီရဲ့သုံးသက်ချက်ပါရှင်နောက်ထပ်ဥပဒေပညာရှင်တဦးဖြစ်တဲ့ဦးသမ်းမောင်ကတော့မြန်မာနိုင်ငံမှာလွှတ်တော်အသစ်နဲ့ပေါ်ပေါက်လာမဲ့အုပ်ချုပ်ရေးအဖွဲ့အသစ်အချားမှာအချိန်ကာလတစ်ခုကွာဟနေတာကြောင့်အခုလိုအငင်းပွားထောက်ပြစရာတွေဖြစ်နေတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့နိုင်ငံနဲ့ပြည်သူအကျိုးအတွက်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့နားလည်မှုအဓိကရှိဖို့ပဲလိုတယ်လို့လည်းပြောပါတယ
်ဒီကိစ္စကလည်းကျွန်တော်တို့အရင်တော့မစဉ်းစားခဲ့မိတဲ့အချက်လို့ကျွန်တော်ယူဆတယ်ဗျာနော်ဟုတ်ဆိုတော့ဒီကျွန်တော်ရဲ့အခြေခံဥပဒေရောဒီလွှတ်တော်တွေဘာတွေမှလည်းဒီနေရာဟာဘက်တစ်ခုဖြစ်နေခဲ့တယ်လို့ကျွန်တော်ယူဆတယ်။ဟုတ်ဆိုတော့လွှတ်တော်အသစ်ကသမရအသစ်အုပ်ချုပ်ရေးအသစ်ထက်နှစ်လသုံးလလောက်စောနေတဲ့သဘောတရားမှရှိတယ်။ကျွန်တော်ထင်တယ်ဒါကကျွန်တော်တို့နောက်ဟိုအတိအကျအဖြေရှာမယ့်ကိစ္စလို့ထင်တယ်။ခုအချိန်ဒီမှာတော့ကျွန်တော်တို့ဥပဒေစကားပြောရင် sui generis လို့ခေါ်တာပေါ့ခင်ဗျာနော်။ sui your tenten လို့ဆောင်ရွက်တာလို့ဆိုတာပေါ့ဗျာနော်။ဒီအုပ်ချုပ်ရေးနဲ့ကဒီကြားကာလမှာနည်းနည်းအန်ချော်နေရတော့ကြည့်တာတော့ကျွန်တော်လည်းဝန်ခံရမှာကျွန်တော်ခုနပြောတဲ့အခြေခံချက်တွေမှာမူတည်ပြီးတော့နှစ်ဦးနှစ်ဖက်ဟာပြောနေတော့နားလည်မှုရှိရှိနဲ့အကောင်းဆုံးအခြေရှာကြမယ်ဆိုရင်တော့ဒီကိစ္စကပြဿနာမရှိပင်ဘူးလို့ကျွန်တော်ချပါတယ
်ဥပဒေပညာရှင်ဦးသမောင်ရဲ့သုံးသပ်ချက်ပါရှင်လက်ရှိအနေအထားတွေကဒုတိယကြိမ်လွှတ်တော်ကိုတာဝန်ခံမှုမရှိနေတဲ့အတွက်နောက်ဆိုရင်အတွင်ကူပြောင်းရေးကာလတွေအတွက်မူပေါင်းတတ်မှတ်ချက်တွေနဲ့ပြဋ္ဌာန်းချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းဖို့လိုတယ်လို့တရားလွှတ်တော်ရှင်ဦးခင်မောင်ဇော်ကလည်းသုံးသပ်ပါတယ်
ဆိုင်ရဘူးကောင်ချင်အောင်ဒီမှာလေအဲ့ဒီကိစ္စကတော့ကျွန်တော်တို့ကက်ပေါ့ဗျာအမေရိကန် နိုင်ငံရဲ့နိုင်ငံကြီးမှာဒါလိမ့်တက်ပြီးရပေါ့ဗျာနော်ဘယ်ကျိုးကာလပဲဗျာနော်အကျိုးရတာဖျက်ရတယ်သမရဖျက်ရတယ်သမရသမရအစ်စ်ကိုစွဲပေးရသူကပြန်လဲလာမှာမဟုတ်တော့အဲ့ဒီအကျိုးရမျိုးအဲ့ဒီသမရမျိုးကိုကျွန်တော်တို့လိမ့်တက် President လို့ခေါ်တာဟုတ်ရဘယ်ကျိုးသမရအဲ့တော့လိမ့်တက် President ကနော်အဲ့တက်လာမယ့်အကျိုးရကိုစွဲပေးရမယ့်အချိန်ကာလပေါ့ဗျာအဲ့ဒီအချိန်ကာလကြာလွန်းတယ်ကြာလွန်ပြီးတော့အဲ့ဒီအချိန်ကာလတွေမှာမတော်ရှိအခြေခံဥပဒေမှာအပြင်ကုပြောင်းကာလပြတ်ထန်းချက်တွေရှိတယ်ဒါပေမဲ့အဲ့ဒီပြတ်ထန်းချက်ကသူတို့စစ်အစိုးရကနေပြီးတော့မှအရက်သားအစိုးရကိုပြောင်းဖို့မတော်ရှိအခြေခံဥပဒေအရပေါ်လာတဲ့အစိုးရကိုလွှဲပြောင်းပေးဖို့ပဲပြတ်ထန်းချက်ကိုပြရအစိုးရတရားကနေဂျန်အစိုးရတရားသမရတရားကနေဂျန်သမရတရားကိုလွှဲပြောင်းပေးဖို့ပြတ်ထန်းချက်တိကျတဲ့ပြတ်ထန်းချက်တွေအသေးချာမပေါ့ဘူးရမပါတဲ့တရားတွေပြန်မတက်လာတာပဲဖွဲ့စည်းပုံအခြေအရဦးနှောင်းရဖွဲ့စည်းပုံအခြေအရဦးတွေရဲ့ကျွန်တော်ခေါ်အကြအပေါက်ကြီးဖြစ်တယ်နော်ဒီအလစ်ဟာချက်တွေဒီရာဇမလဲအင်တာဆိုင်ရှင်ဖွဲ့စည်းပုံအခြေအရဦးတွေကြီးကိုပြင်ဖို့ပြင်နေတယ်ဆိုတော့ဒီထောက်ပြချက်တွေဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
တရားလွှတ်တော်ရှင်နေဦးခင်မောင်ဆိုပါရှင်2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာအသွင်ကူးပြောင်းရေးကာလနဲ့ပတ်သက်လို့တတ်မှတ်ပြဋ္ဌာန်းချက်တွေဘလို့ပဲလိုအပ်ချက်ရှိနေခဲ့ပါစေလွှတ်တော်ဆရာဟာပြည်သူကရွေးချယ်တင်မြှောက်ထားပြီးပြည်သူအကျိုးကိုဆောင်ရွက်ရမှာမို့အစိုးရကအချိန်ကာလတစ်ခုကိုတတ်မှတ်မနေဘဲနဲ့ပြည်သူအကျိုးအတွက်လိုအပ်ချက်တွေကိုဆောင်ရွက်ရမှာဖြစ်တယ်ဆိုပြီးတော့လည်းထောက်ပြချက်တွေရှိနေပါတယ်အခုဆိုရင်နိုင်ငံတော်ဝန်လွှဲပြောင်းရေးတွေအတွက်အစိုးရကဖွဲ့စည်းထားတဲ့အဖွဲ့နဲ့အတူ NLD ဘက်ကဖွဲ့စည်းထားတဲ့အဖွဲ့တို့တွေ့ဆုံဆွေးနွေးနေတာ3ချိန်ရှိပြီဖြစ်ပြီးခုမလစားမှာနောက်တစ်ချိန်ထပ်ပြီးတွေ့ဆုံဖို့လည်းရှိပါတယ်သမရတော်ဝန်လွှဲပြောင်းရေးကိုတော့လာမယ့်မလအကုန်မှာတမကျင်းပါမယ်လို့လည်းနှစ်ဖက်သတင်းထုတ်ပြန်ထားပါတယ်ရှင်